路径的设定，今生这把子，都灭大双个把乱。
နှစ်စဉ်အခုလိုဇူလိုင်လရောက်ပြီဆိုရင်ဒီလမှာတိုင်းပြည်အတွက်အသက်ပေးသွားကြတဲ့သူရဲကောင်းများကိုသတိရမိပါတယ်။ဗိုလ်ချုပ်အောင်ဆန်းအပါအဝင်တိုင်းပြည်ကောင်းဆောင်များဟာတိုင်းပြည်အတွက်အသက်ပေးသွားကြသလို7ဇူလိုင်မှာအာဏာရှင်များလက်ချက်နဲ့အသက်ပေးသွားကြတဲ့ကြောင်းသားတွေလည်းများစွာဖြစ်ပါတယ်။အတိတ်ဆိုတာကြံခဲ့ပြီဆိုရင်အများအတွက်ဆွန့်လွတ်အနစ်နာခံခဲ့ကြတဲ့သူရဲကောင်းများရဲ့အတိတ်ကတော့တိုင်းပြည်ကိုချစ်ကြသူတိုင်းမမေ့နိုင်ကြပါဘူး။ထို့အတူအတိတ်သမိုင်းတွေကသင်္ကန်းစာများစွာကိုလည်းမမှားရအောင်ယူထားသင့်ပါတယ်။ပတ်သက်ရာအကြောင်းတွေကိုအရင်အမြစ်ကြကြရှာဖွေရင်အင်္ဂလိပ်နဲ့အတူမြန်မာလူမျိုးတွေကဂလုံဥစောကိုလည်းမြင်တွေ့ရမှာဖြစ်ပါတယ်။ဥစောလို့ပြောရင်အာဇာနည်တွေကိုတတ်သွားတဲ့ပုဂ္ဂိုလ်အဖြစ်အများသိကြပါတယ်။တိုင်းပြည်အတွက်တန်ဖိုးမဖြတ်နိုင်တဲ့ခေါင်းဆောင်တွေကိုတတ်ခဲ့မိလို့နောင်တများစွာရခဲ့ဘူးတဲ့ဂလုံဥစောရဲ့အမှတ်တမ်းတွေကိုလည်းယနေ့ပြည်သူတွေမှတ်သားဖို့မှာပါ။တရားသဘောနဲ့ကြည်ရင်အာဃာတရန်ညှို့ဆိုတာမကောင်းမှုလုပ်ဖို့တွန်းပို့နေသလိုပင်ဖြစ်ပါတယ်။သူသားရန်ညှို့အာဃာတတွေဗိုလ်ချုပ်တို့အပေါ်မှာမထားခဲ့ဘူးဆိုရင်တန်ဖိုးရှိတဲ့တန်းမြီခေါင်းဆောင်တွေအခုလိုဆုံးချိုးရမှာမဟုတ်ပါဘူး။သူလည်းပဲငငယ်ရွယ်ရွယ်နဲ့ကျိုးစဉ်တက်တေဝဲဝင်ရမှာမဟုတ်ပါဘူး။သူချစ်ခင်မြတ်နိုးတဲ့သူ့မိသားစုနဲ့တိုင်းပြည်ကိုလည်းခွဲခွာသွားရမှာမဟုတ်ဘူးလို့ဂလုံဥသောကသူ့သမီးထံကိုနောင်တတရားတွေနဲ့စာရေးခဲ့ပူပါတယ်။အာဃာတအမုန်းအညှိုးတွေနဲ့ရက်ဆက်ခဲ့ပေမဲ့အတိတရားဝင်လို့နောင်တရချိန်မှာအချို့အရာတွေကပြန်ပြင်လို့မရနိုင်တော့အောင်လွန်သွားတာတွေရှိနေတတ်လို့ယနေ့တိုင်းပြည်အတွက်ဆောင်ရွက်နေသူတွေအချင်းချင်းအပေါ်ပြိုင်ဘက်တွေအပေါ်မှာအာဃာတတွေရှိနေရင်နောင်တတွေနဲ့ဂလုံဥသောအဖြစ်ကိုသင်ငန်းစာယူသင့်ပါလေအဆွဲလူသူမိဖုရားအတွားခိုင်းသူမင်းဧကရစ်လေးပစ်သူကဖုရားကျွန်တော်ဆိုတဲ့ဥပုံညာရဲ့စကားတွေနဲ့အမတ်တရဖြစ်နေတဲ့စရံစင်မင်းဇက်မှာအာဃာရရန်ညှိုးတွေကကြောက်စရာကောင်းလောက်အောင်ဘဝဆင်ဆက်ဒီအထိလိုက်နေခဲ့ပါလေသူဘတာရဲ့တခုသောဘဝကအာဃာရရန်ညှိုးလေးကြောင့်ဖုရားလောင်းစရံစင်မင်းဟာအဆွဲနှစ်ချောင်းအဖြတ်ခံခဲ့ရဖူးပါလေတကယ်တော့အာဃာရဆိုတာတတ္တဝါတွေကိုဒုက္ခပေးတတ်တဲ့အကုသူတရားပင်ဖြစ်ပါလေအာဃာရတရားကိုချိုးနိုင်နိုင်ကြမယ်ဆိုရင်ဒီဘဝနောက်ဘဝတန်တရားမှာအမုန်းကြောင့်ဖြစ်လာတဲ့အပြတနာအခက်ခဲတွေကွယ်ပြောက်ပြီးဒီလောကကမ္ဘာဟာငြိမ်းချမ်းသာယာမှာအမှန်မင်ဖြစ်ပါတယ်။တခါတုန်းစီကကိုအောင်ဆန်းကိုပါဟင်းတို့လူရန်ကုန်တက္ကသိုလ်ကျောင်းသားလေးတွေကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့လို့ဗြိတိရှားရဲ့နေဝင်အင်ပါယာကြီးတုံနှုတ်ခြောက်ခြားခဲ့ရပါတယ်။သူတို့ဘီအင်မာကြီးရဲ့အာဏာကိုကင်လှုပ်တော်လှန်သူများအဖြစ်ရန်ညှိုးအာဃာရတွေဖွဲ့ကဂလုံဥသောဗိုလ်ချုပ်တို့ကိုတက်ခဲ့ပါလေဗိုလ်ချုပ်နဲ့အာဇာနည်တွေလွတ်လပ်ရေးကိုတော့မမီလိုက်ရှာပါဘူးအာဃာရဆိုတဲ့မှန်းမိတဲ့အခါမှာအကြောင်းအကျိုးနဲ့အကောင်းဆိုးတွေကိုမဝေခွဲနိုင်တော့ပဲပြိုင်ဘက်ကိုရန်သူတွေလို့တတ်မှတ်ခါပျက်စီးအောင်လုပ်ပါတော့တယ်တကယ်သင်ငန်းစာယူကရှောင်ရှားသင့်ပါလေအခုတလောဆန္ဒပြတဲ့ကလေးတွေအဖမ်းခံခဲ့ရပြန်ပါလေပညာရေးစနစ်အပြောင်းအလဲတွေအတွက်ဆောင်ရွက်ခဲ့ကြတဲ့အကြောင်းသူအကြောင်းသားတွေလည်းထောင်ဒီထဲမှာအဖမ်းခံခဲ့ရပါတယ်ထိုးကျိတ်ရိုက်နှက်မှုတွေလည်းအတော်လေးခံလိုက်ရပါတယ်။မဖမ်းပါဘူးလို့ပြောပါဆိုလဲသူတို့ပြောတဲ့စကားသူတို့ကိုယ်တိုင်ဖောက်ဖျက်ပြီးဖမ်းဆီးခဲ့ကြတာပါပဲ။ဘာကြောင့်အခုလိုနှိပ်စက်ဖမ်းဆီးမှုတွေလုပ်နေရတာလဲရှင်းပါတယ်။အာဃာရတွေကြောင့်ဖြစ်ပါတယ်။မင်းတို့တွေလမ်းပေါ်တွေမှာဆန္ဒပြနေကြတာငါတို့တွေချုပ်ကင်ထားတဲ့အာဏာကိုတုံ့နှုတ်ခြောက်ခြားစေတယ်။တိုင်းပြည်အကျိုးအများအကျိုးတွဲလို့မမြင်နိုင်ကြပဲသူတို့အိုးအိမ်စည်းစိမ်အာဏာကိုဖျက်ဆီးသူများအဖြစ်ရန်ညှိုးအာဃာရတွေဖွဲ့ကြပါတယ်1988မှာရွှေဝါရောင်မှာလက်ပတောင်းတောင်မှာဖြစ်ခဲ့သမျှအရေးခင်အလုံးဟာအာဃာရတရားတွေကြောင့်ဖြစ်ခဲ့ရတာတွေဖြစ်ပါလေပြိုင်ဘက်တွေကိုရန်သူလို့မြင်နေသမျှဒီမိုကရေစီနဲ့ဝေးနေသေးတယ်လို့ဆိုရမှာပါအခြေခံဥပဒေထဲမှာပုံမှန်445ဆိုတာရှိပါတယ်အဓိပ္ပာယ်ကရန်ရှင်လူចောင်းသားပြည်သူနိုင်ငံရေးသမားတွေကိုဖမ်းဆီးနှိပ်စက်ထောင်ချခဲ့ရတာဒီအလုံးဟာဒုတော်ဝင်အရေးသုံးပါးကြောင့်ဆောင်ရွက်ရတာဖြစ်တယ်အဲ့ဒီကာလမှာဆောင်ရွက်နေကြတဲ့ဗိုလ်ချုပ်ဟောင်းဗိုလ်ချုပ်တစ်တွေမှာတာဝန်မရှိပါဘူးအပြစ်မရှိပါဘူးအရေးယူလို့မရပါဘူးလို့ဆိုလိုပါတယ်ကိုတိုင်ကအာဃာရအညှိုးတွေနဲ့လုခဲ့ကြတာဖြစ်လို့ကို့အလှည့်ပြန်လဲလာမှာကိုစိုးရင်ပူပန်လို့သာကာကွယ်ထားရတာဖြစ်ပါတယ်တရားသဘောအရပြောရင်တော့အောက်ကုသူကံဝတ်ကျွေးဆိုတာဖျားယမ်းတာအရှင်မြတ်တွေတော့မလွတ်တာတဲ့အတွက်လက်ရှိအခြေခံဥပဒေဆိုတာလဲဘဝတန်တရားမှာညာထားလို့မရနိုင်ပါဘူးကွယ်ထားလို့လည်းမရနိုင်ပါဘူးကိုယ့်ရဲ့နှလုံးအိမ်မှာအမုန်းအညှိုးအတေးအာဃာရတွေနဲ့ရန်ညှိုးဖွဲ့နေကြမယ့်အစာ အယုတ်အလတ်အမျက်မရွေးသတော်ဝါးလေးပေါ်မှာချစ်ခင်မြတ်နိုးနိုင်တဲ့မေတ္တာတရားတွေနဲ့အသက်ရှင်ရက်ဒီဆောင်ရွက်ကြမယ်ဆိုရင်မေတ္တာစွမ်းအင်ကြောင့်ဖြစ်လာမဲ့ရလတ်ကအလုံးကိုငြိမ်းချမ်းစွာနဲ့တိုးတက်အောင်မြင်စေဖို့ဖြစ်ပါတယ်အာနာရှင်စနစ်နဲ့ခီးဆက်ခဲ့တဲ့တိုင်းပြည်ဟာအခုဆိုရင်နှစ်ပေါင်း60ပြည်ရောက်ခဲ့ပါပြီပူပန်ဆိုးရိမ်မှုတွေရန်ညှိုးအာဃာတတွေနဲ့ဖျက်ဆီးခဲ့တဲ့ခရီးဟာစုပ်ယုပ်မှုဆင်းရဲမွဲတေမှုဂုံတိတ်ခါကြာဆင်းမှုတွေနဲ့ဘယ်လောက်ထိခိုက်နစ်နာခဲ့တယ်ဆိုတာသင်ခန်းစာယူသိမိဖြစ်ပါတယ်အညှိုးအတေအာဃာတတွေပြည့်၍မေတ္တာတက်ဝင်နိုင်ကြပါစေကြောင်းဆန္ဒပြုလိုက်ပါတယ်ဓမ္မပေါင်းသူတော်ကောင်းတို့ဆင်းရဲကင်းပြောက်ချမ်းသာရောက်၏ကိုယ်စိတ်နှစ်ဖျားကျမ်းမာချမ်းသာကြပါစေ
ခင်ရှင်ကြပါစေ ဒုမြတ်သာစွမ်းကပါလွန်ငြိမ်းချမ်းကြပါ